မြန်မာကြောင်မြင့်တဲ့ပလဲတွေကိုအေပြီလတရနေ့ကဆလို့နေပြည်တော်မှာဆက်ရက်ကြာခင်းကျင်းရောင်းချမယ်အကြောင်းမြန်မာကြောင်မြင့်ရတနာပြပွဲဗဟိုကော်မတီကကြေညာခဲ့ပြီးနောက်မှာတော့ကြောင်မြင့်ပြပွဲမှာအယောင်ဝယ်လုပ်သူတွေကိုနာမည်ပြည့်စီရင်သွင်းအရေးယူမယ်အကြောင်းပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီ CRPH ကတင်းနှင်းလာနေမှာကြေညာပါတယ်အနာသိစစ်ကောင်စီဟာသူတို့ရဲ့ပုဂ္ဂလိကအကျိုးစီးပွားအတွက်ကြောင်မြင့်နဲ့ပလဲရောင်းချပွဲစီစဉ်တာလို့လဲ CRPH ကပြောပါတယ်ဒီကြောင်မြင့်ပြပွဲကတရားမဝင်ဘူးလို့လဲ2020ရွေးကောက်ပွဲအနိုင်ရလွတ်တော်အမတ်တွေရဲ့ပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီရဲ့ကြေညာချက်မှာဖော်ပြပါတယ်နိုင်ငံသားယရနာလုပ်ငန်းလုပ်သူတွေကိုမြန်မာကျပ်ငွေနဲ့ရောင်းချမယ်အကြောင်းမြန်မာကြောင်မြင့်ယရနာပြပွဲဗဟိုကော်မတီကမတ်လ15ရက်နေ့နေ့စွဲနဲ့ကြေညာထားတာပါနိုင်ငံတော်ဆီယနာတိမ့်မှုစန့်ကျင်ဆန္ဒပြနေကြတဲ့ကာလအတွင်းတဲ့နှစ်ပတ်တာပြင်ဆင်ခြင်းရမယ်ကြောင့်မြင့်တဲ့ပလဲရောင်းချပွဲမှာရောင်းသူဝယ်သူဘလောက်ရှိသလဲဆိုတော့အတိအကျမသိရပါဘူးအခုကျင့်ပမယ်ဆိုတဲ့ယတနာပြပွဲမှာပါဝင်သူတွေကုမ္ပဏီတွေကိုအမြင့်ပြည့်စင်းသွင်းပြီးစီးပွားရေးလုပ်ပိုင်ခွင့်ပိတ်မဲ့အကြောင်းဥပဒေအရရေးယူမဲ့အကြောင်း CRPH ဘက်ကပြောဆိုထားတာပါရှင်